င် WhatsApp တုန်းကတုံးလို့ရှင် update လုပ်လိုက်အောင်နော် WhatsApp messaging application တွေကို spyware ဝင်ပြီးတော့ WhatsApp တုံးတဲ့သူတွေထောက်လန်းခံရလို့
လုပ်ပြီးပါပြီမဆင်းမောဒီလိုအနေကပါဝင်ကဘာထွားမှာတုံးများတဲ့ WhatsApp ထဲကိုအစ္စရေးကုမ္ပဏီတစ်ခုကဖန်တီးတဲ့ထောက်လန်း spyware ဝင်နေဆိုတဲ့သတင်းထွက်ကလေးကိုချက်ချင်းလုပ်တာ
အစ္စရေးစစ်တပ်ပါဝင်တချို့အစိုးရတွေအတွက်ကိုထောက်လန်း software တွေကိုထွင်ပေးနေတဲ့ NSO Group ဆိုတဲ့ဒီအစ္စရေးလုပ်ငန်းရဲ့ software ပါသူတို့ရဲ့ထောက်လန်းရေး software တွေကိုအတိုက်အခံတွေကိုထောက်လန်းတဲ့အစိုးရတွေအတုံးများတယ်လို့ဤပညာကျွမ်းကျင်သူတွေကပြောတယ်။အဲဒါကြောင့်လဲ NSO ပုဂ္ဂလိကကုမ္ပဏီကို cyber လက်မှတ်မှောင်ခိုးဆိုပြီးတော့မှပြောကြတာရှိတယ်ရှင်။အခုလဲသူတို့ရဲ့ software နဲ့ဒီပြတ်မှတ်ထားခံရသူတွေရဲ့လက်ကင်ဖုန်းတွေရဲ့ရအောင်လုပ်ပြီးတော့အဲ့ဒီသူတွေကိုထောက်လန်းတာရဲ့
။တကယ်တော့ text message အပြန်လန်ပို့နိုင်ဖုန်းဆက်နိုင်တဲ့ WhatsApp ဆိုတာကလုံလုံကြီး immediate စိတ်ချရတယ်လို့ပြောကြတာဗျ။message ပို့ရတဲ့သူနဲ့ရိုက်ရဲသူကလွယ်လို့ဂျာကနေပြီးတော့ဘလို့မှဝင်ရောက်ခွေ့လို့မရအောင်လို့ end to end encryption လုပ်ထားတယ်ဆိုလို့နိုင်ငံတော်များမှာလွှတ်တော်မှတ်တွေအစိုးရတာဝန်ရှိသူတွေလုံခြုံရေးတာဝန်ရှိသူတွေထိအောင်မှတုံးကြတယ်ဗျ။
အဲဒီနောက်တောင်စိတ်ချရရဲဆိုတဲ့ app ထဲကိုအစိုးရအဆင့်3နဲ့ထောက်လိုက် spyware ဝင်လာချင်းဘလို့လောက်တာလဲဆိုတော့သူတို့ပြတ်ပတ်ထားတိုက်ခိုက်ခြင်းသူတွေရဲ့ဖုန်းတွေကို WhatsApp application ကနေတစ်ဆင့်ဖုန်းခေါ်တယ်အဲ့ဒီဖုန်းကိုကိုင်းကိုင်းမကိုင်းကိုင်းခေါ်လိုက်တဲ့ဖုန်းကနေတစင် spyware ရောက်သွားတာလို့ကျွမ်းကျင်သူတွေကပြောကြတယ်
။ WhatsApp ကို Facebook ကုမ္ပဏီကပိုင်တာမဟုတ်လားမဆီမမော2018တနှစ်လုံး Facebook သုံးသူတွေရဲ့လုံခြုံရေးချိုးဖောက်ခံရတဲ့တက်တာသတင်းတွေကြားနေရတာအခုတခါ WhatsApp မှာပါလုံခြုံရေးချိုးဖောက်ခံရတာဒီတခါကတော့အစိုးရ3အဆင့်ထောက်လိုက် spyware နဲ့တိုက်ခိုက်ခံရတာပဲ
WhatsApp ကုမ္ပဏီကတော့ဒီကမ္ဘာလုံးမှာဒီသုံးတဲ့သူတန်း1500လောက်ရှိတဲ့ထဲကဗန်ဒီယောက်ကိုပြစ်မှတ်ထားတိုက်ခိုက်ခံရတယ်ဆိုတာအတိအကျမပြောနိုင်သေးဘူးလို့ဆိုရယ်ဒါပေမဲ့တိုက်ခိုက်ခံရသူရဲ့ဖုန်းထဲကိုအဲ့ဒီ spyware software ရောက်သွားလို့ရှိရင်လက်ကင်ဖုန်းရဲ့ operating system တစ်ခုလုံးကိုထိမ့်ချုပ်လိုက်နိုင်ပြီးတော့ဖုန်းပြောတာတို့ message ပို့တာတို့ထောက်လန်းနိုင်တယ်လို့ WhatsApp ကပြောတယ်ဒီ spyware နဲ့ပတ်သက်လို့သူတို့တည်ထားသမျှကိုလည်းလူခွေရဲ့အဖွဲ့တွေလူတို့အခြေပြုအရက်ဖက်အဖွဲ့အစည်းတွေတခါအစိုးရအဖွဲ့တွေကိုအကြောင်းကြားထားတယ်လို့ WhatsApp ကပြောတာကို Financial Times သတင်းစာကြီးထဲမှာတော့ကိုးကားဖော်ပြတယ်။အ
ဲ့တက်ခတ်မှုကိုမီလာဆန်ကလေးက WhatsApp ကသိခဲ့လို့ဒီလိုမျိုးဟာကွက်ကိုပြင်ထန်ဖို့ WhatsApp Engineer တွေကမနာမနေကိုစူးစမ်းခဲ့ကြတာတဲ့။မီလာ73ရက်နေ့ကတော့သူရဲ့ App မှာလုံခြုံရေးချိုးဖောက်ခံရတယ်ဆိုတာကို WhatsApp ကဒုတိယရှင်ကြားဝန်ခံပြီးတော့ App သုံးသူတွေကို Software Update ချက်ချင်းလုပ်ကြဖို့တိုက်တွန်းနေပြ။ Android ဖုန်းသုံးကြတဲ့သူတွေရောiOS ဖုန်းသုံးကြတဲ့သူတွေတော့ပါဟာကွက်ကိုပြင်ဆင်တဲ့ဒီ software အသစ်ကို update လုပ်ပေးခဲ့တာ
အခုတိုက်ခိုက်တဲ့ spyware က NSO ကုမ္ပဏီကထွင်ထားတဲ့ဒီ Manager Pegasus ထောက်လိုက်ရဲ့ software ဖြစ်တယ်လို့လည်းပြောနေကြတယ်အဲ့ဒီ Pegasus spyware ဆိုတာကသူတို့ထောက်လန်းခြင်းတွေရဲ့ဖုန်းတွေရဲ့ microphone တွေ camera တွေကနေတဆင့်အတူပဲသွားတယ်ဒါပြောရဲဆိုတာကိုထောက်လန်းတာလို့လုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေကပြောပြကြပါတယ်
Pegasus spyware နဲ့တိုက်ခိုက်ခံရတဲ့အထဲမှာ Amnesty International လူခွင့်ရေးအဖွဲ့ကြီးလည်းပါပါတယ်။ဒါကြောင့်မို့အစ္စရေးထောက်လန်းရေးဌာနအနေနဲ့ NSO ရဲ့ software တွေနိုင်ငံသားကိုတင်ပို့ခွင့်လမ်းစဉ်သိမ်းဖို့ NSO ကတရားရုံးမှာတောင်းဆိုမှုဖွင့်ထားပါတယ်။အခုလည်းပဲ WhatsApp က Pegasus spyware ကိုတုံးတယ်ဆိုတာနဲ့ပတ်သက်လို့ Israel ဆိုင်ရာ Amnesty International အဖွဲ့က Chambri Igri ကအခုလိုပြောပါတယ်
။ The NSO Pegasus software is being used and in violation of privacy.freedom of expression freedom of speech and
လူခွင့်ရေးချိုးဖောက်တဲ့လုပ်ရည်တွေလွလွလပ်လပ်ထုတ်ဖော်တာပြောဆိုတာတွေကိုချိုးဖောက်တဲ့လုပ်ရည်တွေမှာ NSO ရဲ့ Pegasus software ကိုအသုံးချနေကြပြန်ပါတယ်ဒီလုပ်ရည်ကြောင့်လူခွင့်ရေးကာကွယ်လှုပ်ရှားသူတွေရဲ့ပုံမှာတိုက်ခိုက်တဲ့အထိကြောချမ်းစရာဖြစ်တဲ့အထိဖြစ်သွားနိုင်ပါတယ် RS ဘော်များပြည်တော်စုတို့မက္ကဆီကိုတို့မှာဖြစ်ခဲ့တယ်လို့လူတွေထောင်ချခံရတဲ့အထိလည်းဖြစ်သွားနိုင်ပါတယ
် NSO group ကလူခွင့်ရေးချိုးဖောက်တဲ့အစိုးရတွေအတွက် spyware တွေထွင်ပေးနေတာကိုလည်းAmnesty International လူခွင့်ရေးအဖွဲ့ကြီးကထောက်ပြပါသေးတယ
် These softwares that NSO is marketing as tools to prevent terror and crime are used against human rights defenders
အကြမ်းဖက်မှုနဲ့ရာဇဝတ်မှုကာကွယ်ရေးတို့အတွက်လို့ NSO ကပြောပြောကြေညာနေတဲ့ software တွေကဒီလူခွင့်ရေးကာကွယ်သူတွေရှင်းနေတွေဆရာဝန်တွေလွတ်တော်အမတ်တွေကိုတိုက်ခိုက်တဲ့နေရာမှာတုံးနေပါတယ်ကျွန်တော်တို့ကရာဇဝတ်မှုကျူးလွန်နေသူတွေအကြမ်းဖက်ဝါတွေမဟုတ်ပါဘူးအစ္စရေးကာကွယ်ရေးဝန်ကြီးဌာနကဒါကိုခွင့်ပြုထားတာကြောင့်ကမ္ဘာတစ်ဝန်းကလူပေါင်းတန်းနဲ့ချီအနေနဲ့ကြုံစီပါတယ
်။ NSO group ဘက်ကတော့သူတို့အနေနဲ့သူရဲ့ software ကိုရောင်းမဲ့သူတွေကိုစီစစ်တယ်၊လူခွင့်ချိုးဖောက်တဲ့ဆက်ဆွဲချက်တွေရှိလာလို့ရှိရင်စုံစမ်းတယ်လို့ Financial Times သတင်းစာကြီးကိုတုံ့ပြန်တဲ့အကြောင်းစင်းစာမှာဖော်ပြပါတယ်။အခု WhatsApp နဲ့ပတ်သက်တဲ့သတင်းတွေအပေါ်မှာလည်း NSO ကစုံစမ်းနေတယ်လို့ဆိုပါတယ်။သူရဲ့နည်းပညာတုံ့ဆောင်းတဲ့လုပ်ငန်းတွေမှာ NSO ကပါဝင်ပတ်သက်ခြင်းမရှိသလို ဘသူတွေပြမထားတိုက်ခိုက်ခံရတယ်လဲဆိုတာကိုလည်းဖော်ထုတ်ပြီးမှမဟုတ်ဘူးအဲ့ဒါတွေကသူ့ software ကိုတုံးတဲ့ထောက်ပံ့ရေးဌာနတွေတရားဥပဒေစိုးမိုးရေးဆောင်ရွက်နေသူတွေနဲ့သာလုံးဝသက်ဆိုင်တယ်လို့တုံ့ပြန်တယ်လေ
WhatsApp ထဲမှာ NSO ရဲ့ထောက်လိုက်ရေး software တွေတွင်တိုက်ခိုက်ခံရသူတွေဘယ်သူတွေလဲဆိုတာမသိနိုင်သေးတာမို့ Android phone သုံးသူပဲဖြစ်ဖြစ် iPhone သုံးသူပဲဖြစ်ဖြစ် WhatsApp သုံးတဲ့သူတိုင်း software update လုပ်တင်တာကတော့တေးကြတယ်ကိုသားညုံရ
WhatsApp ကလူညွှန်းဟောက်ကကိုပြင်ဆင်နေလို့လားပြောနေတာကိုယ့်ရဲ့ဖုန်းထဲမှာ NSO software တွင်တိုက်ခိုက်ခံရတယ်ဆိုရင်အဲ့ software ကိုဖယ်ရှားပြီးမပြီးဆိုတာကိုတော့ WhatsApp ကမပြောဘူးတော့မှစမမလို့
လူပေါင်း 1.5 ဘီလီယံလောက်သုံးနေတဲ့ WhatsApp လိုမျိုး messaging app တစ်ခုမှာအခုလိုမျိုးလုံခြုံရေးဟာဒ်ဝဲကြီးဖြစ်ခဲ့တာကြောင့်မို့လို့ကိုယ့်ရဲ့လက်ကိုက်ဖုန်းထဲကိုထည့်သုံးတဲ့ app တွေကဘလောက်လုံခြုံစိတ်ချရတယ်လဲဆိုတာ smartphone သုံးတဲ့သူကပြန်စဉ်းစားသတိထားဖို့သတိပေးလိုက်တာအကြောင်းပါရုံနဲ့